မြန်မာနိုင်ငံအခြေအနေရိုရွင်းပျက်စီးနေတာမို့အရေးပေါ်တာဝန်ယူကင်တွယ်ဖို့လိုပြီလို့မလေးရှားနိုင်ငံသားဝန်ကြီးကဆိုလိုက်ပါတယ်မြန်မာနိုင်ငံဒီလိုဖြစ်နေတာအချိန်အတော်ကြာနေပြီဖြစ်တဲ့အတွက်အာဆီယံအနေနဲ့မြန်မာပြဿနာကိုအရေးတကြီးဖြေရှင်းရမယ်ဆိုတာသဘောပေါက်ဖို့လိုကြောင်းနဲ့အစည်းအဝေးတွေပေါ်မှာပဲမိခိုအားထားမနေသင့်ကြောင်းမလေးရှားနိုင်ငံသားဝန်ကြီးစိုက်ဖူလင်အဗ်ဒူလာကဒီနေ့ဗိုလ်ထုနေ့မှာပြောလိုက်တာပါနိုင်ငံသားဝန်ကြီးကလက်ဂျန်ဂျာရမ်တမီချောင်းကိုတွားရောက်ချိန်မှာသတင်းနောက်တွေကိုအခုလိုပြောခဲ့တာပါလာမယ့်နိုဝင်ဘာမှာအာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ရှိနေတာဖြစ်ပြီးတကယ်လို့စည်းဝေးခေါ်ဖို့လိုအပ်ရင်ဒါကိုနည်းပညာနဲ့အချိန်မရလုပ်နိုင်ကြောင်းလဲဝန်ကြီးကပြောပါတယ်မြန်မာနိုင်ငံကတိုက်ပွဲတွေဘယ်နှချိန်ဖြစ်ပွားနေလဲဘယ်နှယောက်တပ်ဖြတ်ခံရတယ်ဖမ်းခံရတယ်ဘယ်သူတွေဒုက္ခသည်ဘဝရောက်ကုန်တယ်ဆိုတာမျိုးလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရတဲ့သတင်းတွေဟာချိန်နဲ့ဆရာမကောင်းတယ်လို့သူ့ကိုရောအာဆီယံနိုင်ငံကြီးဝန်ကြီးတွေကိုပါတိတိကျကျဆက်သွယ်ပြောကြားတာမျိုးမရှိဘူးလို့လဲဝန်ကြီးစိုက်ဖူတင်ကထောက်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပါရီဖြစ်နေတဲ့ဆိုတဲ့နောက်ဆုံးအခြေအနေမှန်ကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေလက်လန်းမြောင်လုပ်ပေးဖို့အာဆီယံရုံးချုပ်ကိုစာရေးတောင်းဆိုမှာဖြစ်ကြောင်းနောက်ကျင်းပမဲ့စည်းဝေးတီစောင့်မနေနိုင်ကြောင်းပြောခဲ့တယ်လို့မလေးရှားအနေနဲ့လည်းငွေကြေးအပါအဝင်နောက်ထပ်အကူအညီတွေပေးဖို့အစီအစဉ်ဖြစ်နေကြောင်းလည်းပြောခဲ့ပါတယ်ခင်ဗျ